မြန်မာစစ်တပ်ကဆိုးဝါးတဲ့ကော့မြင့်မှုတွေလှုပ်ဆောင်တာနဲ့ပတ်သက်လို့ဝမ်းနည်းစင်မကောင်းဖြစ်ရကြောင်းအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ဂျေခရစ်တန်ဘရင်းအနေနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးဦးမိုးစောဦးနဲ့လူကိုယ်တိုင်တွေ့ဆုံပြီးပြောခွင့်ရခဲ့တယ်လို့ရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံရဲ့ Facebook လူမှုကွန်ရက်မှာဖော်ပြထားပါတယ်။ဒါအပြင်မြန်မာပြည်သူတွေကိုထောက်ခံအားပေးရမှာဘလို့တိုးမြင့်ဆောင်ရွက်နိုင်မလဲဆိုတာနဲ့အကြမ်းဖက်လုပ်ရက်တွေနဲ့ဖိနှိပ်မှုတွေကျူးလွန်နေတဲ့စစ်ကောင်စီကိုအထင်အရှားမဲ့တန်ခတ်ရည်ယူမှုတွေကိုဆက်လက်ဆောင်ရွက်သွားမယ်ဆိုတာကိုလည်းဦးမိုးစောဦးနဲ့လက်ထောက်နိုင်ငံခြားရေးဝန်ကြီးတို့ဆွေးနွေးခဲ့ကြတယ်လို့အမေရိကန်တန်ယုံရဲ့ Facebook လူမှုကွန်ရက်မှာဖော်ပြပါတယ်ဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူတွေဖြစ်ကြတဲ့88မျိုးဆက်ကြောင်းသားကောင်းဆောင်တူဖြစ်သူကိုချင်းမီအန်အေဒီလွတ်တော်အမတ်ကိုဖြိုးစရာတော်ကိုလာမျိုးအောင်နဲ့ကိုအောင်သူရဇော်တို့၄ဦးကိုစစ်ကောင်စီကဇူလိုင်လတတိယပတ်အတွင်းကွပ်မြစ်လိုက်တဲ့အပေါ်အမေရိကန်နဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကပြင်းထန်စွာဝေဖန်ပြောဆိုမှုတွေထပ်ပေါ်ခဲ့ပါတယ်သူတို့၄ယောက်ကိုတေတံပေးကွပ်မြစ်လိုက်တဲ့လောက်ရဟာတရားဥပဒေကိုမထိမမြင်ပြုတဲ့လောက်ရရက်ဆက်ကြမ်းကြုတ်တဲ့လောက်ရလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြစ်တင်ရှုံးချလိုက်ပြီးမြန်မာနိုင်ငံပေါ်ဖိအားပေးရေးနီလန်းနေကိုတခြားနိုင်ငံတွေနဲ့ဆွေးနွေးနေတဲ့အကြောင်းမြန်မာနိုင်ငံရဲ့အခြေအနေဟာဘာမှမဖြစ်တဲ့ပုံစံမျိုးဆက်သွားလို့မရတော့ဘူးလို့ဇူလိုင်လ25ရက်နေ့မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာနိုင်ငံသားရေးဌာနပြောခွင့်ရ Net Price ကပြောကြားခဲ့ပါတယ်ခင်ဗျာ။